NLD ပါတီရဲ့ဥပဒေကြံပေးတရားလွှတ်တော်ရှေ့နေဥက္ကဋ္ဌလုံခြုံခံရမှုနဲ့ပတ်သက်ပြီးတော့စစ်ဆေးနေတဲ့မြောက်ပိုင်းခရိုင်တရားရုံးမှာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကရုံးချင်းကိုတော့မင်းတို့ထမင်းဝအောင်စားထားဆိုတဲ့စာတန်းကိုလက်ညှိုးထိုးတဲ့ပုံစံနဲ့ဒီဇိုင်းလုပ်ထားတဲ့တီရှပ်ဝတ်ထားသူ၄ဦးရောက်လာခဲ့ပါတယ်။သူတို့ကတော့တနတ်သမားကြည်လင်းကိုလာရောက်ဝင်ရနာဖြစ်တယ်လို့ပြောပါတယ်။အခုလိုမင်းတို့ထမင်းဝအောင်စားထားဆိုတဲ့စာတန်းပါတဲ့တီရှပ်တွေကိုဝတ်ဆင်ပြီးတရားခဏတွေကိုဝိုင်းရံနေဆိုတာဟာတရားဥပဒေစိုးမိုးမှုကိုထိခိုက်ဆော်ကားတာဖြစ်ပြီးချိန်ချောက်မှုဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြနေတယ်လို့အများပြည်သူကလည်းသုံးသပ်နေကြပါတယ်။ဒါဟာဥပဒေမဲ့လုပ်ရက်ဖြစ်ပြီးရင်ကျေးတဲ့လူအတိုင်းအဝန်းကိုချိန်ချောက်ဆော်ကားတာတိုင်းပြည်ကိုစူပိုအောင်ဖန်တီးနေတာဖြစ်တယ်လို့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကမြင်ပါတယ်
။တဖြည်းဖြည်းအတင်ရဲလာတာပေါ့နော်။တရားစီရင်ရေးအခြေအနေကအဲ့ဒီအနေအထားဖြစ်နေပြီ။ထင်တိုင်းလုပ်လို့ရတယ်။လက်နဲ့အားကိုနော်အဖွဲ့စည်းအားကိုနဲ့အနိုင်ကျင့်လို့ရတယ်ဆိုတဲ့ဟာကိုဖော်ပြနေတာပေါ့နော်။အဲ့ဒါကိုဆက်ကြည့်တဲ့ပို့ကျွန်တော်တို့ဆက်အသေးချင်းခံရကြအောင်ဘာမှမရှိဘူးနော်။ပါမမကြီးဒါအသိပြောင်းကြတယ်လောက်ရက်ကအားလုံးကိုစော်ကားလိုက်တာဖြစ်တယ်သူစစ်ဆေးနေတဲ့တရားရုံးမှာသူမပြီးသေးခင်မှာဒါဒီလူကိုထောက်ခံနေတဲ့သူအပြစ်မရှိဘူးလို့ပြောကျင်တာဒါဆိုရင်ကျွန်တော်တရားစီရင်ကိုနှောက်ချက်တာပဲအဲ့ဒါတခုမြောက်တယ်နောက်ခါ NLD အစိုးရသွားနေတာမြို့သားပြန်လေအသိမြာရေရင်ကြားစီလမ်းကိုပြက်ပြားအောင်အတွက်စူပူအောင်ကြားမှုဖြစ်အောင်တမင်လုံးစော်တာအကွက်ချလုံးစော်တာဖြစ်တယ်ဒါမှငါခါကွေးနိုင်ငံတော်အစိုးရကြီးဝင်ပြဆိုမှုကိုနော်နော်ကျွန်တော်တို့ထိမ့်သိမ်းဆောင်ရွက်တဲ့ကိစ္စဖြစ်တယ်။တရားစီရင်တဲ့ပတ်သက်လို့လည်းပဲနော်ဒီဝင်ရောက်ဆွတ်ဖက်ပြီးတော့နှစ်ဖက်ရှိနေတယ်တရားသူကြီးတွေရဲ့လုံလုံလေးကိုချင်းချောက်တဲ့သဘောမျိုးဆောင်တဲ့အတွက်ဓာကြီးကိုလက်ပိုက်ကြည့်နေမယ်ဆိုရင်တော့တာဝန်ရှိတဲ့လူအလုံးဟာနော်တို့နဲ့ကြံ့ရပါအလိုလိုပါလို့ပဲကျွန်တော်တို့ပြောကြရမယ်နေတာမျိုးရောက်နေရ
။ဒီလူရဟာအသက်အန္တရာယ်ချင်းချောက်မှုတစ်ခုဖြစ်တယ်လို့လည်းနောက်ထပ်တရားလွှတ်တော်ရှိနေတူဖြစ်တဲ့ဦးကြည်မြင့်ကသုံးသပ်ပါတယ်။
အဲကျွန်တော်ပြောပါတရားဥပဒေစိုးမိုးရေးကိုအမတန်ထိခိုက်တယ်ဒီပြုမှုပါလို့ပြောတယ်။နောက်ဥညာဝင်းကတော့တရားရုံးမထေမဲ့မင်ပြုလာတယ်ပဲလို့ပြောတယ်။အဲ့ဒီနှစ်ချက်ပေါ်မှာသူတို့ဘက်ကမကျေနပ်ဘူးပေါ့ဗျာ။အဲ့ဒီညီဝတ်တဲ့သူတွေကလည်းပြီးတော့တက်လာတယ်။အဲ့တော့ဒါနဲ့ပတ်သက်လို့ခုရှိနေအဖွဲ့တင်းဖွဲ့တွေကတညီညီစီပြောလာကြပြီ။အများပြည်သူကလည်းပြောလာကြပြီ။ဆိုတော့ဒါရှင်းနေတာပဲဗျာ။ဒါရှင်းရင်းပြောတယ်လူသက်ရန်ချင်းချောက်တာပဲလေ။မင်းတို့တတ်ပြင်မယ်လို့အဲ့လိုပြောတဲ့သဘောပဲဆိုတော့600ရောက်တာပေါ့ဗျာ။ငါက6ပေါ့နော်။အဲ့ဒါနဲ့သက်ဆိုင်ရာနိုင်ငံတော်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကလုံခြုံရေးအဖွဲ့အစည်းတွေကသူတို့ကိုပြည်ဆိုင်ရာဥပဒေနဲ့ရာဇဝတ်ကြီးဥပဒေနဲ့အရေးယူသင့်တယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ
်။ရင်ကျေးတဲ့လူတိုင်းဝိုင်းလူအဖွဲ့အစည်းမှာဘလို့ပုံစံနဲ့ပဲဖြစ်ဖြစ်ပြစ်မှုကျူးလွန်တဲ့သူတွေကိုအားပေးထောက်ခံတာဝန်ရံနေဆိုတာမရှိရပါဘူး။ဒါပေမဲ့အခုလူသက်တရားခံကိုတရားခွင်အတွင်ပြောင်ပြောင်တင်းတင်းလာပြီးတော့ဝန်ရံထောက်ခံနေဆိုတာကိုလက်ခံလိုက်မယ်ဆိုရင်တော့နိုင်ငံမှာမင်းမဲစရိုက်တွေပိုများလာပြီးတော့ရာဇဝတ်မှုဆိုတာတွေကိုကျူးလွန်ဖို့ဝင်မလေးတာတွေဖြစ်လာနိုင်တယ်လို့လည်းနောက်ထပ်တရားလွှတ်တော်တူဖြစ်တဲ့ရှင်နေဦးအောင်သိန်းကသုံးသပ်ပါတယ်
။ဒီရှင်ကြီးပြောရင်တော့ဒါဒီမိုကရေစီလမ်းကြောင်းပေါ်မှာရှောင်နေတဲ့အစိုးရအပေါ်မှာမကျဉ်တ်တဲ့အုပ်စုတွေရှိရဲ။အဲ့ဒီလိုလူမျိုးတွေကနေပြီးတော့ဒါအုပ်စုစုဖွဲ့ပြီးတော့ဟိုကလုံနေ။အဲ့ဆိုသူတို့လုံနေရဘူးလေပြည်သူလူတွေကမသိဘူးမဟုတ်သိရဲ။ဒါကျွန်တော်တို့တရားစီရင်ရေးကိုတရားခွင်မှာဝင်နဲ့ဝင်ပြီးတော့သတ်တဲ့ခံလုပ်တာမှန်တယ်ဆိုတဲ့သဘောမျိုးထောက်ပြပြောရင်လို့ဒီလိုစတီကာကမ်ပိန်းကြီးလုပ်လာတာအဲ့ဒါကိုလှစ်လူရှူရင်နောက်တန်းမကနော်ကြီးကျယ်တဲ့အဲ့လိုကမ်ပိန်းမျိုးတွေပေါ်ပေါက်လာနိုင်ရင်အဲကျွန်တော်တရားဥပဒေစိုးမိုးရေးဆိုတာအများကြီးအလံဝေးသွားလိမ့်မယ်လို့ကျွန်တော်အဲ့လိုမြင်တယ
်အခုဆိုရင်တရားလွှတ်တော်ရှင်နေဥက္ကဋ္ဌလုံခြုံခံရတာနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့တရားခံကြည်လင်းတဲ့အပေါင်းအပါတွေကိုဝန်ရံနေဆွေသူတွေကိုအရေးယူနိုင်ဖို့အတွက်ရှင်နေအများစုကတောင်းဆိုနေကြပါတယ်အခုလိုဥပဒေမဲ့လောက်ရက်တည်းအတင်းရဲလာပြီးတော့ရာဇဝတ်မှုတွေများလာတဲ့အခြေအနေတွေကိုထိထိရရောက်ဘာကြောင့်အရေးမယူနိုင်သေးတာပါလဲရှင်နေဦးသိန်းတန်းဦးရဲ့သုံးသက်ချက်ကတော့
ကျွန်တော်ကတော့ရင်ကျေးတဲ့ဒုဖွဲ့စည်းဆိုရင်တော့ဒီတည်းရေးဝင်ကြီးနှုတ်ခတ်ပါတော့ကျွန်တော်ပြောရမှာပေါ့နော်အဲတက်မတော်ကာဝေးဦးစိုးကသူတို့တဲ့အကြီးသေးရှိတဲ့တိုင်းပြည်ကိုငြိမ်သက်အောင်ထိုင်ထိန်သိမ်းနိုင်မဲ့လူဒီအခြားတယောက်ကိုဒီတည်းရေးဝင်ကြီးနဲ့ရဲချုပ်တစ်ဖြစ်ခန့်အပ်တဲ့နဲ့အဲ့လိုပြောရမယ်နေတာမျိုးဖြစ်နေပြီနော်ဘောင်းဆိုတော့ဟိုတနေ့တဲ့တနေ့စိုးသွန်စိုးရွားလာတဲ့ဒီလူတရားဝင်ဆိုမှမဲ့တာဥပဒေမဲ့တာဒီဒါတွေကတိတ်ဖြစ်နေပြီဒါကြီးကိုသူလက်ပိုက်ကြည့်နေတာသဘောရေအကြီးချင်းမရှိလို့ပေါ့ဗျာထိမ့်သိမ်းနိုင်စွာမရှိဘူးပေါ့အဲ့ဒါဆိုရင်တော့ထိမ့်သိမ်းနိုင်စွာရှိရင်လဲပေးဖို့အချိန်ကြာပြီကျွန်တော်ထင်တယ်ကျွန်တော်တို့ကတော့ဆက်သွားမှာနော်ကျွန်တော်တို့ကတော့ဒီကိစ္စတွေလက်ပိုက်မကြည့်ဘူးကျွန်တော်တို့ကတရားဥပဒေဘောင်နဲ့တရားဥပဒေကိုလေးစားလိုက်နာသူများဖြစ်တဲ့အတွက်ဥပဒေနဲ့ကြီးကျွန်တော်တို့အကုန်ဆက်လက်ဆောင်ရွက်သွားမယ်ရှိနေရတာနော
်အထူးသဖြင့်တော့ NLD အစိုးရအတွက်အခက်အခဲဖြစ်စေမဲ့ဥပဒေမဲ့လောက်ရက်တွေပိုများလာတာတွေ့နေရပြီးတော့နိုင်ငံမှာလဲလုံခြုံမှုကပိုပြီးအားနည်းလာနေတယ်လို့ရှင်းနေဥအောင်သိန်းကသုံးသပ်ပါတယ်ဒါကြောင့်တာဝန်ရှိတဲ့ဝန်ကြီးဌာနအနေနဲ့ဒီအခြေအနေတွေကိုအမြန်ဆုံးထိတိရရောက်ကင်တွယ်ဖို့လိုမယ်လို့လည်းထောက်ပြပါတယ်
။ဆက်ကြဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့လူလူကရွေးကောက်တင်မြောက်တဲ့အစိုးရဖြစ်တဲ့အချိန်မှာအတဏတ်ကိုအုပ်စုလိုက်ကင်တာလို့တဏတ်ကိုအဖွဲ့အစည်းတရားအနေနဲ့လူပြီးကင်တာလို့နော် ဟိုဝါသနာပါရုကင်ညာတလက်ပေါ့ဗျာအခုဟာခမဟိုအင်ဂျင်ဝဲဖြစ်ဖြစ်အစိုးရတစ်ဖက်ဖြစ်လုံခြံသတ်ဖြတ်နိုင်တဲ့နော်လက်နဲ့အမျိုးစုံတွေကိုလူတယောက်တည်းအဖွဲ့ကြီးတစ်ယောက်တည်းမှာအပြင်းအထန်ရောက်အောင်စူးစီးနိုင်တယ်လေစိတ်တွေကိုဖြတ်ပြီးလုပ်နိုင်တယ်ဆိုတာခမဘယ်ဌာနမှာတာဝန်ရှိဆုံးလဲကျွန်တော်ပြောမယ်ဒါအဲ့ဒါအဲ့လိုမိလို့အဲ့လိုမမိဘဲနဲ့အချိန်ပေါင်းဘယ်လောက်ရှိနေနိုင်လဲသူတို့နောက်ကဘယ်သူတွေရက်ပြီးနေလဲအဲ့ဒါတွေကကျွန်တော်တို့ကလို့အမေချာနာမလို့ဘူးကိုတာဝန်သိသိနဲ့ကိုယ့်ရဲ့တာဝန်ကိုကိုဆောင်ရွက်ကြမယ်ဆိုရင်အများကြီးဖော်ထုတ်လို့ရဒီနေ့ကျွန်တော်တို့မှလုံခြုံမှုအလွန်မှအားနည်းလာတယ်ပြည်သူလူထုတွေလည်းခမရလုံခြုံမှုအားနည်းသလိုတရားဥပဒေဘောင်တွေကအလွတ်လုံနေတဲ့သူတွေလည်းလုံခြုံမှုအားနည်းလာတွေ့ရတယ်အဲလုံခြုံရေးကိုကင်နေတဲ့အဖွဲ့အစည်းကဖိဖိစီစီတော့လုံဆောင်ပြင်းလဲလို့ကျွန်တော်တို့ဘက်ကအဲ့လိုမြင်ပါတယ
်လူအတိုင်းဝိုင်းလူအဖွဲ့အစည်းကိုချိမ့်ချောက်နေတဲ့ဒီပြစ်မှုတွေကိုထိထိရရောက်အရေးမယူနိုင်တာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ဖြစ်တယ်လို့လည်းရှင်းနေဦးကြီးမြင့်ကထောက်ပြပါတယ်ဒါပြင်လဲဥပဒေမဲ့လောရွက်တွေများလာတာရာဇဝတ်မှုတွေမြင့်တက်လာတဲ့အခြေအနေတွေကိုအမြန်ဆုံးကင်တွင်နိုင်ဖို့အစိုးရမှတာဝန်ရှိတယ်လို့လည်းဦးကြီးမြင့်ကထောက်ပြပါတယ
်တိုင်းပြည်လုံးစိတ်ပြတ်နေကြကျွန်တော်ဥပဒေဝန်ထမ်းဥပဒေသမားတွေပါစိတ်ပြတ်ပြီဆိုရင်တော့တိုင်းပြည်ကတော့ပြောမနေတော့ဗျာကျွန်တော်တို့ကအမြဲတမ်းဥပဒေကကြီးတဲ့လူတွေအဲ့လူတွေအောင်စိတ်ပြက်တယ်ဘာလို့စိတ်ပြက်လဲဆိုတော့2007ခြေကံဥပဒေကြီးကကျွန်တော်တို့ကသူ့ဟာသူအထိုင်ကျပြီးသားတရားရုံးချုပ်ကြီးဆိုလည်းပဲစစ်တပ်ကခန့်မှန်းခဲ့တယ်လို့ねသူတို့ကအရင်ဆုံးလက်ဥမှုယူထားတာသူတို့ကထိလို့မရဘူးဖြစ်နေတယ်အမှားတော့ထိလို့ချင်းရတယ်ဒါမှမဟုတ်အစိုးရတစ်ကသဟာဇာတဆိုတာကိုကြည့်ပြီးတော့ဘာမှကိုမလုံတော့တာဗျာဘာမှကိုမလုံတော့တာကြည့်ပြရအောင်နော်အဲ့နောက်တစ်ခုကခုနကလုံခြုံရေးအဖွဲ့အစည်းဆိုလည်းသူတို့ပဲသမရာကြီးအောင်မှာပြည်ထောင်စုကိုထားလိုက်ရင်ဒါပြီးတယ်အဲ့လိုဆိုရင်အရသာအစိုးရကဩဇာရှိတာပေါ့သူပြောလို့ဆိုခုအရသာအစိုးရလုံခြုံရေးနဲ့ပတ်သက်တာတွေတရားဥပဒေဆိုပြီးဘာဩဇာပါမရှိဘူးညာနောက်ထပ်3နှစ်လောက်တာအဲ့တိုင်းသာဆက်ဖြစ်နေမယ်ဆိုရင်တော့ကျွန်တော်တိုင်းကြည့်တော့ပြောင်းလဲခြင်းတန်ပြီဆိုတဲ့ဥစ္စာဒါတို့တော့ပြန်လဲစဉ်းစားရတော့မယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်လို့
အထူးသဖြင့်ကတော့တရားဥပဒေစိုးမိုးမှုနဲ့အတူလွတ်လပ်စွာတရားစီရင်ရေးကိုထိခိုက်စေတဲ့အပြုအမူတွေအမှုမှန်လမ်းကြောင်းလွဲပြီးတော့ပြိပခအသွင်ဆောင်တဲ့သဘောကိုတက်ရောက်စေတဲ့လုပ်ရက်တွေကိုလုံးဝလက်မခံဘူးလို့လည်းမြန်မာနိုင်ငံမှာရှိရရှိနေအသိအဖွဲ့တွေကစုပေါင်းပြီးတော့စာထုတ်ပြန်ထားပါတယ်ရှင်။